စစ်အာဏာသိမ်းမှုနောက်ပိုင်းကီအင်နီဒေတာကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြားကီအင်နီဒေတာနေရာအနှံ့အပြားမှာတိုက်ပွဲတွေတောက်လျှောက်ပြင်းထန်လာနေတာပါ။ဒါကြောင့်ဒီပြည်နယ်လုံးအတိုင်းအတာနဲ့စစ်ဘေးတိုင်းရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။လက်ရှိကီအင်ပြည်နယ်ထဲမှာခိုးလုံနေသူတွေရှိသလိုအများစုကပင်လောင်းဖဲခုံစတဲ့နိဆိုင်ယာမြို့နယ်အသီးသီးမှာတိမ်းရှောင်သွားကြပါတယ်။ဒေတာကနေဘေးလွတ်ရာကိုတိမ်းရှောင်လာကြတာဟာအ ਨੇ စုံနှစ်နှစ်ကျော်တန်တန်ရှိသွားပါပြီ။ကျပြန့်လာတဲ့စီရေးပိပခါကြောင့်တနေရာပိတနေရာပြောင်းရွှေ့နေရပြီးအနေဆင်းရဲအစာဆင်းရဲနဲ့ဒုက္ခအမျိုးမျိုးကြုံတွေ့နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။စာနာရိတ်ခါအခက်ခဲကြောင့်စံပြုတ်ပြုတ်တောက်နေရတဲ့အခြေအနေရင်ဆိုင်နေရပြီလို့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ဘက်ခိုလုံလာတဲ့လွိုင်းကော်မြို့နယ်နွားလဝူကြေးရွာကစစ်ဘေးရှောင်အမျိုးသမီးတူက VOA ကိုပြောပါတယ
်။ကလေးကတစ်ဆက်ဆိုတော့လေအင်္ဂါခါလည်းပေးရတော့ပြန်မပြေးဒီမှာခဏတည်းကဝန်ငါလျှော်လဲတော့လျှော်လိုက်တယ်အဲရတဲ့ဟာနဲ့လောက်အောင်စားတယ်အဲ့ဒါနဲ့ဆန်တက်တက်ပြီတော့မဟုတ်ဘူးကတတိမကြီးလောက်ကျန်ရင်အဲ့ဒါစံပြုတ်လေးပါလေပြုတ်တော့အဲ့လိုပဲလုပ်လိုက်တယ်ခမတို့မိသားစုကကလေးက၄ရက်လည်းများနေဆိုတော့၆ရက်သူတွေသူမတွေလည်းပါလာတယ်အကုန်လုံး၁၁ရက်ရှိတယ်စံပြေအလုပ်ကလည်းစပေးဆောင်ဆိုတော့ပေါ်စလဲလို့လည်းတိတ်မီစီရှိတယ်ရမရှိတယ်အများဆုံးနေချမ်းပါသေးလို့ပဲစပောင်းတယ်အဲ့ဒါမှကိုယ့်နေရာကိုပြန်နေရမှာလေ
ကင်းဒီစီဘေးရှောင်တွေကနိဆက်ရာကျေးရွာဖုန်ကြီးကျောင်းနဲ့ယာယီစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့ယာယီတဲထိုးနေတာနဲ့တချို့ကအိမ်ငှားနေကြပါတယ်နေထိုင်စားတောက်စရိတ်ကြီးမားနေချိန်ပံဖို့ကူညီမှုတွေမျှော်လင့်မိတယ်လို့နောက်ထပ်စစ်ဆောင်တအူးကလည်းပြောပါတယ
်အစ်ကိုမပြေဘူးဗျာအိမ်ငှားပြီးနေရတယ်ကလောက်အတိတ်ရောဆေရတော့မျိုးတော့ထောက်ပံ့ကြည့်ပြီးပါရောမရဘူးပေါ့လူတော့လူကျင်တာပေါ့ဒုက္ခဆက်တွေ့လို့ဆက်တွေ့ရနေတယ်
ကာလရှည်ကြာစစ်ဘေးရှောင်ရပြီးတဲ့နောက်ပိုင်းအစာအတော့စတဲ့ပစ္စည်းတွေကူညီပေးမဲ့အလူရှင်တွေမရှိသလောက်ရှားပါးလာပါတယ်။အလုတ်ကန်ရှားပါးဝင်ငွေမရှိတာကြောင့်စစ်ရှောင်အများစုကကြက်တဲတဲ့ဘဝကိုရောက်ရှိနေကြပါတယ်။ကင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အနေနဲ့စစ်ဘေးရှောင်တွေအတွက်တန်းလိုက်သလောက်ပံ့ပိုးမှုပေးနေပေမဲ့လူတိုင်းကိုအကူအညီမပေးနိုင်သေးဘူးလို့ IEC အတွင်းရေးမှူးနှစ်ကိုပညာက VOA ကိုပြောဆိုမှုပါတယ်။နေစားကရတဲ့ဝင်ငွေနဲ့ဝမ်းစာအတွက်လောင်းကားမှုမရှိဘဲခြေငါစားတောက်ရင်လက်ရှိအကျွေး6သိန်းတင်နေတယ်လို့မန္တလေးတိုင်းတာစီမြို့နယ်ဘက်ကခိုလုံသွားတဲ့လွိုက်ကော်စစ်ဆောင်တအူးကအခုလိုပြောပါတယ်
ကျွန်တော်ကုန်စည်ရောင်းကြည့်သေးတယ်လေအဆင်မပြေဘူးစားစရိတ်တွေကြီးရောခါကျတော့အရင်လည်းမရှိရပါတယ်မိသားစုများတယ်လေမိသားစုဆွေရောအကျွေးရ6သိန်းလောက်တင်နေပြီကုန်စည်တွေရောင်းတာလည်းအဆင်မပြေဘူးအခုကစားနေရချာချက်လက်တဲ့သေဝါပစ္စည်းဘုလိုတယ်အမျိုးမျိုးဒီမှာအဆက်ခဲတွေအများကြီးပဲကျွန်တော်တို့ခက်လို့မျိုးစံစီစားအစားပွဲစားရတာအဆင်မပြေဘူးစံတပြူ9000ပဲဝယ်စားရတယ်စံတပြူ9000နေစားက6000ပဲရတယ်အဲ့ဒါနေ့တိုင်းခေါ်တော့မရှိဘူးဖြစ်နေညလေးချက်တည်းကုန်သွားအခုမှဘဝကိုတိတ်ကနေပြန်စားရတော့တော်တော်ဒုက္ခရောက်နေ
စစ်ဆောင်အများစုကစားတောက်ရေးကြက်တဲ့အပြင်ဖျားနာတာနဲ့အခြေပြားယောဂါတွေဖြစ်နေကြပါတယ်ကလေးတင်ငယ်နဲ့တက်ကြီးပိုင်းကအစရာရံလို့အဖုပိတ်ထွက်လာတဲ့အခြေပြားယောဂါဟာလက်နဲ့ချီကြာဖြစ်ပွားနေပြီးကျန်းမာရေးဆောင်ရှားမှုမရှိဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်ပင်လောင်းမြို့နယ်ဘက်ခိုလုံလာတဲ့စစ်ဆောင်အမျိုးသမီးကသူတို့မိသားစုဝင်၁၁ယောက်ရှိပြီးလူတိုင်းကအခြေပြားယောဂါဖြစ်နေတယ်လို့ပြောပါတယ
်တိုင်းလုံးဖြစ်နေတာသူ့အပြင်နေရတယ်ဒီလိုပဲဆေးလေးပါလေးဝယ်တော့အဲ့လောက်ပဲပြောင်းလိုက်ပြန်ဖြစ်လိုက်အဲ့လိုဖြစ်နေလေးလားငါးလားလောက်ရှိပြီလူတိုင်းလည်းလို့ဖြစ်တယ်အခုရွာမှာတောင်ပေါ်တွေမှာအဲ့လိုစီးပေးဆောင်နေလဲအကုန်ဖြစ်တယ်ခေချားတော့ရှိတယ်ကိုမဆန့်အစင်မပြေတော့မပြနိုင
်စီးပေးဆောင်နေအတွက်အခြေခံစာနာရိတ်ခံနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အပေါ်ကြရပြင်းတဲ့အစိုးရအဖွဲ့အနေနဲ့ဘာတွေဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်ဖို့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်ပိတ်ထားပါတယ်ခင်ဗျ